ပြည်တွင်းသတင်းဌာနတိုက်တေစီကိုလာတဲ့ပြည်ပအဝင်ဖုန်းနေအင်တာနက်အီးမေးလ်ဆက်သွယ်မှုတွေအပေါ်မှာလည်းတင်းကျပ်တဲ့စီကံချက်တွေကိုချထားတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတရနေ့ကပြည်ပသတင်းမီဒီယာတွေကိုဆက်သွယ်တဲ့အမှုနဲ့ဖလာဝါနျူးစ်ပြည်တွင်းဌာနကသတင်းထောက်ချုပ်ကိုစောမြင့်တန်းပေါက်တော့ကိုကြောက်ရရရဲစခန်းမှာဖမ်းဆီးခဲ့ပါတယ်။ သူကိုရန်ကုန်တိုင်းရဲတပ်ဖွဲ့ကအမှုပြင်တရားစွဲဆိုနေတဲ့အချိန်ကနေစပြီးပြည်တွင်းသတင်းစာနယ်ဌာနတိုက်တာဝန်ရှိတဲ့သူတွေကသတင်းထောက်တွေပေါ်မှာပို့ပြီးတော့တင်းကျပ်လာတာဖြစ်ပါတယ်။ဩဂတ်လ၆ဖလာဝါနျူးစ်ဌာနမှာသတင်းထောက်ကိုစောမြင့်တန်းရေးခဲ့တဲ့တင်ငန်းညိုမျိုးနယ်အတွင်းကနှလောင်းမြိုင်လူသက်မှုအသတင်းဟာပြည်ပသတင်းမီဒီယာတစ်ခုမှာပါရှိလာတဲ့အတွက်ကိုစောမြင့်တန်းကိုဖမ်း ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ပြည်တွင်းသတင်းစာနယ်တွေကိုစာပေစစ်ဆေးရတာတွေရှိခဲ့ပါတယ်။ပြည်ပမီဒီယာတွေမှာပြည်တွင်းကအစိုးရဌာနသတင်းတွေပါရှိနေတာနဲ့ပတ်သက်ပြီးပြည်တွင်းသတင်းစာနယ်တွေကိုစာပေစစ်ဆေးရတာလည်းသတိပေးကြေမောင်းတာတွေရှိနေတဲ့အတွက်ဌာနတိုက်တာဝန်ရှိသူတွေအနေနဲ့သတင်းထောက်တွေကိုသတိပေးရတာဖြစ်တယ်လို့ပြည်တွင်းသတင်းအေဒီတာတို့ကလည်းပြောပါရ
အခုလိုပြည်တွင်းသတင်းတော်တွေပေါ်အာဏာပိုင်တွေဘက်ကဖမ်းဆီးရေးယူပြီးပြစ်မှုကျူးလွန်တဲ့သူတွေလိုပိတ်ပင်တားမြစ်ချင်းချောင်းနေတဲ့အပေါ်မြန်မာသတင်းတမကတာဝန်ရှိသူဦးစဉ်လင်းကလည်းအခုလိုပြောပါတယ်ဒီကနေ့ဒီနာဖဆစ်အာဏာပိုင်များဟာနော်သတင်းစာသမားတွေကိုရန်သူလို့သတ်မှတ်နေတယ်နော်သတင်းစာသမားတွေကိုအခုဖမ်းတာရှိတာတွေပို့ပြီးတော့စိတ်လာတယ်ဒါပေမဲ့ကချင်းချောင်းမှုတွေလည်းနှီးမျိုးစုံန င်ဟာထောင်သားကြီးတွေကနေပြီးသူတို့ကိုရေဖတ်တံပန်းတယ်ခင်ဗျားတို့ဒါတော့မလုံနဲ့ဟိုကတော့မလုံနဲ့ဒါလို့ခင်ဗျားတို့ဒီလိုပြဿနာရှိတယ်ဗျာညာစပြင်ချေချောက်တာမျိုးတွေရှိတယ်ဒီကိစ္စကြတော့အာနာပိုင်ဆင်းရနေမကတော့ပဲနေအာနာပိုင်တွေနဲ့အလိုလိုလိုပါဖြစ်တယ်ကိုဂျာနယ်တိုက်ပိုင်ရှင်တွေကို၌ကကိုသတင်းတော့တွေကိုကိုပြန်ပြီးတော့ချေချောက်တာတွေလှုပ်လာတာတွေ့ရတယ်ညီမတွေတားမဲ့ကအနေနဲ့ကတော့ခုလောက်အဖဖို့ပြန်ပြန်ပေါ့လေအင်မတန်ကိုလေးစိန်နဲ့စိတ်ထားမျိုးတွေနဲ့ချေရောက်တဲ့ဖိနှိပ်တဲ့ဒီလိုလောက်ရတွေကိုပြင်းထန်တာရှုံချတယ်
ဒီအတော်အတွင်းပြည်တွင်းသတင်းတောက်တွေကပြပမီဒီယာတွေကိုသတင်းပေးပို့နေတယ်လို့စွပ်စွဲခံနေရတဲ့အပြင်ပြပမီဒီယာတွေမှာအစိုးရသတင်းတွေပါနေတဲ့ကိစ္စနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဝင်တွေဘက်ကပြည်တွင်းသတင်းတောက်တွေအပေါ်ပို့ပြီးတော့စောင့်ကြည့်လာတဲ့အတွက်သတင်းလိုက်လံစုံစမ်းတဲ့အခါမှာအနှောက်အယှက်ဖြစ်နေကြရတယ်လို့သိရပါတယ်ရှင်